Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေဆင်းမဲ့တရင်နေထဲမှာတော့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းပြစ်ခတ်မှုအတွက်အသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့တရားဆွဲလိုက်ပါတယ်။တော်ဖိကသမရသိဖြစ်အာနာယ ANC ပါတီခေါင်းဆောင်ကိုလွှတ်တော်မှာဒီကနေ့ပဲတရားဝင်ရွေးချယ်တင်ပြလိုက်ပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူချင်ညာပြီးသွားမှာပါ။
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းစာတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်ရဲ့ဒုက္ခသည်ပြည်နယ်လက်ခံရေးအစီအစဉ်ကိုဒီကနေ့ဥရောပသမဂ္ဂတန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတချို့ပါတဲ့နိုင်ငံတကာအဖွဲ့တွားရောက်ကြည့်ရှုလေ့လာခဲ့ကြပါတယ်
။ဒါအများကြီးပဲကြောင်းလဲရတာကိုတွေ့ရတယ်။ကောင်းမွန်တဲ့အနေအထားတွေကိုသူတို့ကိုယ်တိုင်တွေ့ရတဲ့အခါကျတော့သူတို့အများကြီးဒီနေ့အားရဆွေးကြောင်းကြီးပြောတယ်
ဒီချင်းတွေကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ဆက်သွယ်မေးမြန်းထားတာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။မြောက်ဦးမြို့ထီကယုံဖြစ်စဉ်ကိုစတင်စုံစမ်းစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းကိုလည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာချင်းပြည်နယ်ဘက်ကဝင်လာတဲ့ဘင်္ဂလီ၄ယောက်ကိုချင်းမျိုးသားတိုက်ဦးကဖမ်းပြီးတော့ထန်တလန်ရဲစခန်းကိုပြန်လွှဲလိုက်ပါတယ်။စားတဲ့မြန်မာပြည်ဆိုင်ရာသတင်းစာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးချိန်ဖြစ်ပေါ်ခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံမှုတွေအသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့တရားဆွဲလိုက်ပါရယ်။အနာမနီတရားဆက်ဆွဲလိုက်တဲ့နီကိုလတ်စ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းမိုင်အမီမြို့မြောက်ဘက်မိုင်90လောက်အကွာမှာရှိတဲ့ပတ်ကလန်မြို့ကမာဂျိုရီစတုန်းမန်ဒေါက်ကလတ်စ်ကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲဖမ်းဆီးမိကြတာပါ။ကျောင်းသားအောင်သူဖြစ်တဲ့တနတ်သမားဟာကျောင်းဝင်းပြည်ပမှာစတင်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းထဲမှာပါဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနောထွက်ပြေးကိုကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါရယ်။ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးပြီးဒဏ်ရာရသူတချို့ကတော့ဆေးရုံကိုပို့ဆောင်ထားရကြောင်းလည်းမနေ့နောက်ပိုင်းမှာပဲအာဏာပိုင်တွေပြောဆိုထားပါ။အခင်ဖြစ်ပေါ်ရဘောဝါတီခဲရဲတပ်ဖွဲ့တာဝန်ရှိသူစကော့အစ္စရေးကတော့ရက်ဆက်ချင်းချုပ်တဲ့တပ်ဖြတ်မှုဖြစ်ပြောဆိုခဲ့လို့ဒေသုံးသူတွေထဲမှာကလေးရောလူကြီးတွေပါပါဝင်ကြောင်းပြောဆိုခဲ့ပါတယ်။ဘဏ္ဍာသမားထံက AR-15 rifle တနက်တလဲနဲ့ကြီးကံများပြားတွေ့ခဲ့ရကြောင်းလည်းဒင်းနောက်တွေကိုပြောဆိုခဲ့တာပါ။ဒီခံမှုနဲ့ပတ်သက်လို့အာနာဝိုင်းနေဒီကနေ့ထိဆက်လက်စုံစမ်းစစ်ဆေးနေပြီးတနက်သမားနဲ့တီချွန်းသူကျောင်းသားတွေဆရာတွေရဲ့ပြောဆိုချက်တွေနဲ့အတူဒင်းချက်လက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။တနက်သမားရဲ့ internet website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်နှောက်ယှက်ဖြစ်စရာအကြောင်းအရာတွေကိုတွေ့ရရကြောင်းလည်းခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူကပြောဆိုခဲ့တာပါ။တနက်သမားစိတ်မူမှန်တဲ့လက္ခဏာအများပြားတွေ့ခဲ့ရဘူးပြီးကြောက်တုတ်ခံရဘူးလို့ပြဿနာရှိသူတယောက်ဖြစ်အိန္ဒိချင်းတွေကြောင်းနေဖက်တွေကလည်းဒီထားမိနေသူဖြစ်တာကြောင့်ဒီလိုကိစ္စမျိုးကိုအာဏာပိုင်တွေထံအချင်းချင်းအကြောင်းကြားဖို့လိုတယ်လို့လည်းသမ္မတတော်နဲ့ထွန်းကစာသားဝင်တွေဆိုပိုင်းမှာတူတာလူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။
အခုလိုဖလော်ရီဒါပြည်နယ်မှာမနေ့ကဖြစ်ခဲ့တဲ့ကြောင်းတွင်းပစ်ခတ်မှုတွင်လူပေါင်း18ဦးသေခဲ့ရတာမို့အမေရိကန်ကျောင်းဝန်းထဲပစ်ခတ်မှုသမိုင်းမှာဆိုရင်လူအသေးပြောက်အများဆုံးတဲ့ကတစ်ခုဖြစ်သွားပါပြီ။အခုပစ်ခတ်မှုအပါဝင်ဆိုရင်အမေရိကန်သမိုင်းမှာကျောင်းဝန်းထဲအသေးပြောက်များတဲ့တိုက်ခိုက်မှုကြီးပေါင်း10ချိန်ဖြစ်သွားခဲ့ပြီပါပြီ။အဆိုးအဆုံးဖြစ်တဲ့လူပေါင်း45ဦးသေဆုံးခဲ့ရတဲ့ပစ်ခတ်မှုကတော့1928ခုနှစ်မေလ17ရက်နေ့တုန်းကမီရှိဂန်ပြည်နယ်ဘတ်မြို့မှာအိယာအခွန်ငွေတွေကိုကျေးလက်ကျောင်းရံပုံငွေဖြစ်သုံးခဲ့တာကိုမချေနှက်တဲ့လေသမားအန်ဒရူးကိုဟီးကဒီကျောင်းကိုပြစ်ခတ်ခဲ့ပြီးတည်ခဲ့သူတွေကလေးငယ်38ဦးပြင်သူ့မိန်းမစနီးလဲပါသွားခဲ့ပါတယ်။ဒုတိယအဆိုဆုံးဖြစ်တဲ့လူပေါင်း32ဦးတည်ခဲ့ရတာကတော့2008ခုနှစ် AB 16နှစ်မှာဗာဂျီးနီးယားပြည်နယ်ဘက်စ်ပတ်မြို့ဗာဂျီးနီးယားတက်ကျောင်းဝန်တဲ့ကကျောင်းဆောက်အုံနဲ့အင်ဂျင်နီယာသိပ္ပံဆက်မှုဆောင်200ကိုစနေတန်းကျောင်းသားစီယန်ဟေးချိုကပြစ်ခတ်ခဲ့မှုဖြစ်ပြီးနောက်ထပ်လူပေါင်း18ဦးနဲ့တရားလည်ရခဲ့ပါတယ်။တတိယအဆိုအဆုံးဖြစ်ကျောင်းဝင်းနဲ့လူပေါင်း26ယောက်တည်ခဲ့ရတဲ့ပြစ်ခတ်မှုကတော့2012ခုနှစ်ဒီဇင်ဘာ14မှာကွန်နက်တစ်ကတ်ပြည်နယ်နယူးတောင်မြို့ကအသက်20အရွယ်အေဒမ်လန်ဇာကသူ့အမေကိုပြစ်တတ်ပြီးဆန်ဒီဟုတ်မူလာတန်းကျောင်းကိုသွားပြစ်ရမှာပထမတန်းကျောင်းသူကျောင်းသား20နဲ့ကျောင်းဝင်းတန်း6ဦးတည်ခဲ့ရတာပါ။အခုတစ်ခေါက်ဖြစ်မှုကတော့ Zerota, Suazon Pippi, Nauta, Chowjin, Jawande, Pikamu Dema, Lukunugan, Sanuti, Pine Bosoma, Jamosoma, Chekeva.
To Africa, Tamatipi, Africa, Muda Congress, ENC Party Council, Civil Ranfusa, Lutoga, Tinive, Tion Yuchet, Timale Bare, Cape Town Muroga, Lutoma Tamachi, Museum Tintu Kanadu, Dureza, Shiatwe, Mekwe, Sumpia Samuwe, Tinia Roja, Pichale, Tiatu Yicho, Mokuan Mokuanga, Kanate Alare, Luto Kuzerigu, Piosu Garaba, Tiatu Yicho, Jinja, Pimawe, ENC Party Gal, Luto Kuzeri, the Chinese will be Kako, Amwe Kangejavare, and I ENC Party Council. Kani Yaruga Topibu, Dizirimba Sobai PRP, Tosu Kabina Mabe, Tamna Cheko Zuma, Yaruga Chechino Tode, Kinya Kabina Nimabe, Tamnatiku, Yuche Timola Java, Tan Konsangane Yue, Tamahau Zumagaro, Kunicha Tamata Tandre, CY Pujum, Nikwemuri, Chimpia Chasamu, Suswachine, Jumiavare, Tamate Ramafusa Nine, Yisan Pishame, Sinkamuri, Miabia Shinibi, Tabima, CY Nikuniao, Piale Tisapule, Pawe Mare, Tamna Zuma, Yaruga Noto Tabi Namaro.
တော်အာဖရိကနိုင်ငံတို့ရန်ငွေရလဲအမေရိကန်ဒေါ်လာနဲ့လဲလဲရမှာ၃နှစ်အတွင်းအားကောင်းဆုံးစင်တီရောက်လာခဲ့ပါတယ်။အီသီယိုးပီးယားနိုင်ငံမှာတော့နိုင်ငံရေးတင်မှမှုတွေကြောင့်ပါစေဖို့နဲ့ပြည်ပြောင်းလဲအကျိုးဝင်မှုတွေရှိတူဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးဂျာရူကနှုတ်ထွက်တော်မှာဖြစ်ကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ဖြစ်နေသောအာနာယာ FPRTB ပြည်ပြောင်းလဲအစီအစဉ်တွေကိုအစိုးပြုထားတာဖြစ်ကြောင်းလဲသူကပြောခဲ့ပေမဲ့လဲပြည်ပြောင်းလဲအစီအစဉ်တွေနဲ့ပတ်သက်လို့တတိကျကျရှင်းရှင်းလင်းလင်းပြောဆိုတာမျိုးတော့မရှိပါဘူး။အာနာယညမောင်းအဖွဲ့နဲ့ဝန်ကြီးချုပ်နိုင်ငံရေးပါတီဖြစ်တဲ့အီသီယိုးပီးယားတောင်ပိုင်းပြည်သူ့ဒီမိုကရေစီလှုပ်ရှားမှုပါတီတို့ကပါနှုတ်ထွက်စာကိုလက်ခံထားကြောင်းနဲ့လွှတ်တော်ကလည်းလက်ခံဖို့မျှော်လင့်ထားကြောင
ဗီအိုအေအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်5953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ View American တဲ့မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ American ပြည်သူ့ရဲ့လူမှုကြီးကြပ်ရေးလုပ်ငန်းတွေကိုပြုရင်ပြောင်းလဲမဲ့အစီအစဉ်တွေအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ဖို့အလားအလာရှိနေပါရဲ့။လွှတ်တော်မှတ်တည်ကြားထဲမှာတော့တရားဝင်ထောက်ထားမှရှိပဲ American မှာနေထိုင်နေကြတဲ့လူငယ်တွေကိုကောက်ွယ်ပေးနိုင်ရေးနေဆက်လုံရေးတိုးမြင့်နိုင်ရေးနဲ့အမေရိကန်မှာရရှိနေသူတွေတက်ဆိုင်ရာမိသားစုဝင်တွေကိုခေါ်ယူရမှာတတ်မှတ်ထားတဲ့စီးနင်းတွေကိုပြင်ဆင်ရေးစာရီပါဝင်ပြည်ရင်ပြောင်းလဲရေးအစီအစဉ်တွေကိုအပြိုင်ဆိုင်ဆိုပြုနေကြတာပါအမေရိကန်ကမိဘရင်းနဲ့အတူကလေးဘွားမှာတရားဝင်ရောက်လာသူတွေကိုနိုင်ငံသားခံယူခွင့်ရနိုင်မဲ့အစီအစဉ်ပါဝင်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းတရားကိုသဘောတူညီမှုရခဲ့ကြောင်းလဲမနေ့နောက်ပိုင်းမှာပဲ Republican နဲ့ Democrat လွှတ်တော်အမတ်16ကကြေညာထားပါတယ်ဒီဇာလုံရွေးအတွက်ရှေ့လာမဲ့စနေအတွင်းအမေရိကန်ဒေါ်လာ25ဘီလီယံသုံးစွဲခွင့်ပြုဖို့လဲဥပဒေချမ်းမှာထည့်သွင်းထားသလိုဒီချိန်မှာရာဇဝတ်မှုကျူးလွန်မှုတွေအမျိုးသားလုံရွေးကိုချင်းချောက်နိုင်သူတွေနဲ့ဇွန်လနောက်ပိုင်းအမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်တဲ့စီးနင်းတွေလည်းပါဝင်ပါတယ်ဒေါ်လာဒေါ်နယ်ထရန့်ကတော့အမေရိကန်ကိုရောက်နေသူတွေကမိသားစုဝင်တွေကိုခေါ်ယူနိုင်ခွင့်ပြုထားတာတွေကိုခံတပ်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစားအလုပ်ကိုင်းနဲ့အရေးချင်းရှိသူတွေကိုဦးစားပေးလက်ခံမှုတွေပါဝင်မဲ့လူမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်တွေကိုအားပေးထောက်ခံနေတာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆုံးမှုအရေအတွက်ဟာမနှစ်တုန်းက900ကိုင်လုံးကျဆင်းသွားတယ်လို့ကုလသမဂ္ဂကမှတ်တမ်းတင်လိုက်ပေမဲ့ဒီနှစ်မှာတော့ပြန်များလာမှာကိုစိုးရိမ်နေရတယ်လို့ဆိုပါတယ်။အခုလိုရတားထိခိုက်ဒေဆမှုပြန်များလာနေတာကဒီတိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကတိုက်ခိုက်မှုတွေပိုပြင်းပြင်းထန်ထန်တိုးလို့ဖို့ရည်ရွယ်ထားကြလို့ဖြစ်တယ်လို့ကုလသမဂ္ဂကဆက်ပြောပါတယ်ပြီးခဲ့တဲ့2019ခုနှစ်ထဲမှာရတားထိဆုံးခဲ့ရသူပေါင်း3438ဦးပါဝင်စုစုပေါင်းရတား1453ထိခိုက်ခံခဲ့ရတယ်လို့ အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂကူညီရေးအဖွဲ့ယူနာမာကနေဒီနေ့ထုတ်ပြန်လိုက်တဲ့နှစ်စဉ်အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။တနှစ်2016ခုနှစ်တုန်းကတော့အရက်သားတည်ဆုံးခဲ့သူ3510ပါဝင်ထိခိုက်ခံရသူပေါင်း11434ဦးရှိခဲ့တာမို့မနှစ်ကလျှော့ချလာမှုကအနာဂတ်အတွက်မျှော်လင့်ချက်ကောင်းဖြစ်တယ်လို့ကုလသမဂ္ဂကူညီအဖွဲ့ကောင်ဆောင်တာရာမီချီယာမန်နိုတိုကကာဘူးမြို့တော်မှာလုပ်တဲ့ conference ခုမှာပြောလိုက်တာပါ။ဒါပေမဲ့တာရာမီချီကဆက်ပြီးဒီအာဖဂန်စစ်ပွဲမှာပါနေတဲ့ဗတ်တွေအားလုံးကနေအယက်သားထိခိုက်တည်ခြင်းမှုကနေကာကွယ်နိုင်ရေးလှုပ်ဆောင်တင်တာတွေမလုပ်ရင်တော့ဒီအယက်သားထိခိုက်တည်ဆုံးမှုကဒီနေ့ထဲပြန်များလာမှဆိုရင်နေရာသေးတယ်လို့ဆိုပါတယ်။ဒီကုလအစည်းအဝေးခန်းစားထဲမှာပဲအယက်သားတည်ခြင်းတန်ရမ်းမှုတွေရဲ့40ရာခိုင်နှုန်းကလက်လုပ်ပုံတွေတုံးတာအပါဝင်အသေးခံဘုံခွဲတိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်ခင်ဗျ။
တောင်ကိုရီးယားနိုင်ငံပျောင်ချန်မြို့မှာကျင်းပနေတဲ့စောအာရီအိုလံပစ်အားကစားပြိုင်ပွဲအမျိုးသမီးနှင်းလျှော်စီးပြိုင်ပွဲမှာအမေရိကန်ကမီခေလာရှစ်ဖင်ရွှေစိတ်ဆုစုကူသွားပါတယ်။နော်ဝေနိုင်ငံကရင်းခေမိုဝင်ခဲတဲ့3.4စက္ကန့်နီးပါးရော့ပန်းဝင်ပြီးအနက်ရရှိသွားတာပါ။ဒါဆိုရင်တော့2014ဆွေချီအိုလံပစ်မှာနှင်းလျှော်စီးရွှေစိတ်စုကူခဲ့တဲ့အမေရိကန်အားကစားမဲ့ရှစ်ဖင်အတွက်ဒုတိယမြောက်အိုလံပစ်ရွှေစိတ်ဆုလည်းဖြစ်ပါတယ်။လီဗင်းတက်ကပ်ပြီးအေးရက်လွန်ကဲလွန်းတဲ့အတွက်ဒီသင်းပတ်စောအိမ်မှာရွှေဆိုင်ထားတဲ့အမျိုးသမီးနှင်းလျှော်စီးပွဲစဉ်ကိုဒီကနေ့ကျင်းပရမှာအီတလီနိုင်ငံကဖက်ဒရီကာဘရစ်နုံးကတော့တတိယဖြစ်နေခြေစစ်ရခဲ့တာပါ။အမျိုးသားတောင်ဆောင်နှင်းလျှော်စီးပြိုင်ပွဲမှာတော့နော်ဝေနိုင်ငံက Excellon Savander ရွှေစိတ်ဆုစုကူသွားပါတယ်။အသက်35နှစ်အရွယ် Savander ကစောအာရီအိုလံပစ်အားကစားပွဲမှာအသက်ကြီးဆုံးနှင်းလျှော်စီးချန်ပီယံတူဖြစ်နေရောတောင်ဆောင်နှင်းလျှော်စီးပြိုင်ပွဲမှာနော်ဝေကနေပထမဆုံးရှင်ပြိုင်သူဖြစ်နေပါသမိုင်းဝင်ခဲ့တာပါ
။အာဖရိကအမေရိကတောင်ပိုင်းနဲ့အလယ်ပိုင်းတွေမှာချင်းချောက်ကူးစက်ပြီးအသက်အန္တရာယ်ကြီးတဲ့ yellow fever ခေါ်ငန်းဝါအဖျားရောဂါအတွက်ကာကွယ်ဆေးအပြည့်မလိုပဲတစ်စီတစ်ပိုင်းလျှော့ပေးတာတွေကိုထိရောက်နေတယ်လို့အသိတွေ့ရှိလိုက်ပါတယ်။ဘရာဇီးနိုင်ငံမှာဒီငန်းဝါရောဂါကတ်ရောဂါအတွင်းဖြစ်နေတာကိုထိန်းချုပ်နိုင်ရေးအကြီးမားဆုံးလူထုကာကွယ်ဆေးထုတ်လုပ်ငန်းတွေလှုပ်ဆောင်ရနေစဉ်ကာကွယ်ဆေးပြက်လက်လာချိန်မှာလေးလာမှုအသစ်တစ်ခုမှာအခုလိုတွေ့ရှိလိုက်တာပါ။ဖိုင်ရပ်စ်ပေါ်ကြောင့်ဖြစ်ရတဲ့ဒီငန်းဝါရောဂါကာကွယ်ဆေးကိုအပြည့်ထိုးရရင်တစ်သလုံးကာကွယ်နိုင်တာအရင်သိထားပေမယ့်အခုလိုလျှော့ပေးရုံနဲ့လည်းလုံလောက်တဲ့ပဋိလုံစောပစ္စည်းတွေထွက်လာပြီးကာကွယ်နိုင်တာကိုတွေ့ရှိလိုက်တာပါခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြန်မြန်ချက်တွေဆက်တိုက်နားဆင်ရပါမယ်။EU ဥရောပသမ္မဂရဲ့တန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတချို့ပါဝင်တဲ့နိုင်ငံတကာအဖွဲ့တစ်ဖွဲ့ဟာရခိုင်မြောက်ပိုင်းဒုက္ခသည်လက်ခံရေးစခန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုလေ့လာခဲ့ကြပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်တွေချောချောမွေ့မွေ့ဖြစ်အောင် EU ဘက်ကလည်းအကူအညီပေးလိုတယ်လို့စန္ဒာပြုတဲ့အကြောင်းအဲ့ဒီအဖွဲ့ကိုလိုက်လံပို့ဆောင်ရှင်းပြခဲ့တဲ့ဒေါက်တာဝင်းမြအေးက VOE ကိုပြောပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခု EU ဥရောပသမ္မဂတန်တမာနေနဲ့ကုလသမဂ္ဂအရာရှိချုပ်ကိုရခိုင်မြောက်ပိုင်းမှာရှိတဲ့ဒေသချုပ်ကိုလိုက်လံပို့ပြီးတော့ရှင်းပြခဲ့တယ်လို့သိရပါပါခင်ဗျာ။ဘယ်နေရာတွေကိုအဓိကသွားခဲ့လဲဝန်ကြီးခင်ဗျာ
။ဒီနေရာကြီးကကောင်းတယ်။အဲ့တော့တော်တော်လေးနှစ်နှစ်ပြည့်ပြန့်သွားဖွင့်ရခဲ့တယ်။အချိန်ကောင်းအချိန်လည်းရလို့အဲ့တော့ပထမဆုံးကတော့ဒီပြန်လည်လက်ခံရေးစခန်းနှစ်ခုကိုသွားတယ်။တောင်ကျူလက်ဝဲနဲ့နှစ်ခုရနဲ့သွားတယ်။နောက်ပြီးတော့ဒီဂျာစခန်းစာဖူးခေါင်လည်းရောက်တယ်။သုံးနေရာရောက်တယ်။အဲ့ဒါပြီးတော့ကင်းရန်ဆက်မှုဆိုကျွန်တော်ရောက်တယ်နောက်ပြီးတော့ဖက်ကိုတရားဝင်ထွက်ခွာခွင့်ရတဲ့အဲ့ဒီဂျီလန်းကြီးပြီးထွက်တဲ့လမ်းပေါ်ဝင်ထွက်သွားလာတဲ့လမ်းပေါ်နေဆက်ကိတ်ကိုအဲ့ဒီကိုရောက်တယ်နောက်ပြီးတော့အပြန်ကျတော့မောင်တော်ကြီးမှာဒီကားရတွေ့ရတယ်သူတို့ကလည်းဝင်ရင်လေဆိုအဲ့မှာမောင်တော်ကြီးဝင်ရတယ်နောက်ပြီးတော့ပြန်လာတယ်ဒါပါပဲဒီလို
ဟုတ်ကဲ့တခြား EU တန်တမာနေနဲ့ထူးခြားခြားသူတို့အနေနဲ့တခြားတွေ့ဆုံတာပဲညာတော့ရှိပါသေးလားခင်ဗျဆွေးအဖွဲ့တွေပိုင်းနဲ့
ဒီမသွားခင်မှာကျွန်တော်တို့နဲ့တွေ့ဆုံပြီးတော့ကျွန်တော်တို့တောင်းမဲ့စီးရင်ဒီပြောတဲ့အကျိုးကြောင့်နေရှင်းပြရတယ်။သူတို့သိချင်တာတွေမေးတယ်။နောက်ပြီးတော့ထွက်သွားကြတယ်။ပြန်လာပြီးတော့ EC စကားကြီးပြောကြတယ်။ဒီအိုဒီမော့ဟိုတွေ့ကြုံနေဖလှယ်ကြတယ်။ချန်ပီယံချက်တီပြေးတယ်။ဓာတ်မျိုးတွေပဲပေါ့။ဟု
တ်ကဲ့။ EU တန်မာနီဘက်ကသူတို့ရဲ့အမြင်ပေါ်ဘယ်လိုများဆွေးနွေးတုံ့ပြန်တာမျိုးရှိပါလဲခင်ဗျ။သူတို့တွေ့ကြုံနေပတ်သက်
တော့ဒီအဲဒီမှာပထမဆုံးချိန်ကြုံနေလူတွေပါတယ်လို့အရင်ကသွားပြီးတဲ့လူတွေပါတယ်။အဲ့တော့ရင်းရတော့ဘူးတဲ့တချို့ကတန်တမန်ကြီးရောဒီဟိုတန်တမန်ကြီးရောနောက်ပြီးတော့ဒီ UN အဖွဲ့ကြီးကတချို့ကရောသူတို့ပထမပါဘူးတဲ့လူတွေပါတော့သူတို့တွေကတော့ကြာအများကြီးပဲကြောင်းလဲရတာကိုတွေ့ရတယ်။ကောင်းမွန်တဲ့အနေအထားတွေကိုသူတို့ကိုယ်တိုင်တွေ့ရတဲ့အခါကျတော့သူတို့အများကြီးကျင်းနေအားရတယ်ဆိုရဲကြောင်းကြီးပြောတယ်ပူပေါင်းဆောင်ရွက်ချင်တဲ့ကောင်းကြောင်းကြီးပြောကြတယ်။
ဒါများဒါပါပဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သိရတော့ပြည်ထောင်ဝင်ကြီးကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းနေတယ်အဓိကဒီပြန်လာရေးကိစ္စတွေပေါ့နော်ဒုက္ခတွေလက်ခံရေးကိစ္စတွေညှိနှိုင်းနေတော့အဲ့အလားအလာကိုပြန်ဆနိုင်မှုလားလားဘယ်လိုရှိလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်တို့မသိသေးဘူးဒီနေ့တောင်းတယ်ဆိုတော့သိတယ်အဲ့ဒါကလည်းဒီပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးတာဖြစ်တဲ့အတွက်ကြောင့်ဟိုကောင်းမွန်တဲ့အလားအလာတွေရလာမယ်လို့ထင်တယ်ဒါပေမဲ့ကျွန်တော်တို့ကခုမှပြန်လာတာလမ်းမှာပဲရှိသေးတယ
်ကျွန်
တော်တို့ဆိုတော့သူတို့ဒီနေ့အခြေအနေကိုကျွန်တော်မသိသေးဘူးခင်ဗျာ
ဒုက္ခ
တော့ဒါကောင်းမွန်
ဟုတ်ကဲ့ဒုက္ခသည်ပြန်လာမဲ့အချိန်ကြီးရောဘယ်လိုများရှိလဲခင်ဗျာ
အဲ့ဒါလေကျွန်တော်တို့ကတော့အမြင်မြင်ပြန်လာရှိခြင်းနဲ့ဘာလို့လဲဇာတိဥထုကြောင့်မလို့အမြင်မြင်ပြန်လာရှိခြင်းနဲ့အမြင်မြင်အချိန်ကြီးခြင်းနဲ့အခုဒီနေ့တွားတဲ့အဖွဲ့အစည်းတွေကလည်းကျွန်တော်တို့လူထားတွေတွေ့တဲ့ခါကျတော့သူတို့ကဒီပြင်းပြင်းဝင်လာရင်ကောင်းမယ်ပေါ့ဒါတွေသူတို့လည်းဝိုင်းဝန်းတိုက်တွန်းအားပေးကြမယ်ဆိုတဲ့ပုံစံမျိုးတွေတော့ပြောသွားတယ်သူဒီရေးဝင်ကြီးတို့အဖွဲ့တွားရင်းနေငညာကြီးကဒီသက်ဆိုင်တောင်းရှိရဲ့ပြင်းအတွင်းဝင်နဲ့အခြားသူတွေလည်းပါသွားတယ်ဆိုတော့အဲ့ဒါတွေကလည်းကောင်းမွန်တဲ့လက္ခဏာတွေဖြစ်လာပြီလို့ကျွန်တော်တို့ဘယ်လိုထင
်ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ဤကိုကိုသားညဦးဆက်သွယ်မြင့်မြန်ထားတာပါရှင်ဒုက္ခသည်တွေပြန်လည်စီစစ်လက်ခံဖို့မြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်အများစုကတော့ပြန်လာဖို့အစီအစဉ်ကိုလက်မခံကြသေးပါဘူးဒုက္ခသည်တွေပြန်လာဖို့အစီအစဉ်မှာနိုင်ငံတကာရဲ့စောင့်ကြည့်မှုအထူးသဖြင့်ကုလသမဂ္ဂရဲ့ကြီးကြပ်ဆောင်ရွက်မှုအတိုင်းဖြစ်တယ်လို့လည်းနိုင်ငံတကာမှာအကြံပြုချက်တွေရှိနေပါတယ်အခုသွားရောက်တဲ့ EU ဥရောပသမဂ္ဂတန်တမန်အဖွဲ့ဟာသူတို့ခီးစဉ်နဲ့ပတ်သက်လို့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်မယ်လို့သိရပါတယ်ရှင်အခုရခိုင်ပြည်နယ်ဆိုင်ရာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုတစ်ဆက်တည်းပြောပြပေးပါဦးမယ်ရှင်။မြောက်ဦးမြို့အထီးကရုံးနဲ့ပတ်သက်ပြီးဖြစ်စဉ်အမှန်ကိုဖော်ထုတ်နိုင်ဖို့ပြည်နယ်လွှတ်တော်ကအတီးပြုဖွဲ့စည်းထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လွှတ်တော်ပြီးမှသာမြေပြင်ကွင်းစင်စစ်ဆေးမှုတွေစတင်လုပ်ဆောင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရဲ့အတီးကြကိုဒီချိန်အထိအတီးပြုမတက်မတ်ရသေးဘူးလို့စုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဖြစ်သူက VOA ကိုပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်စုံစမ်းထားပါတယ်ရှင်။
ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညကမြောင်းဒေသမှာဖြစ်ပွားခဲ့တဲ့အဒီကယုံနဲ့ပတ်သက်လို့ဖြစ်ရမှန်ကိုစုံစမ်းဖော်ထုတ်နိုင်ဖို့ပြည်နယ်လွှတ်တော်ကပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့မှာပဲမြောင်းဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီလိုဖွဲ့စည်းထားပေမဲ့အခုချိန်ထိမြေပြင်ကွင်းစင်စစ်ဆေးမှုတွေမလုပ်နိုင်သေးပါဘူး။လာမယ့်ပြည်နယ်လွှတ်တော်အစည်းအဝေးကိုမလအတွင်းမှာခေါ်ယူထားပြီးဒီအစည်းအဝေးပြီးမှပဲစတင်ဆောင်ရွက်မယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းထားတဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကအတွင်းရေးမှူးဦးထွန်းတာစိန်ကပြောဆိုလိုက်ပါတယ်စုံစမ်းစစ်ဆေးဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးဦးထွန်းတာစိန်ကခုလိုပြောပြခဲ့တာပါအ
ာရှင်တော်ကတော့ကျွန်တော်အကြံအပြင်းပြောမယ်နော်ကြံအပြင်းကတော့ကျွန်တော်တို့ဒီအဒီဂရုံးကိုဒီနေ့နဲ့အတဲမှာပါတဲ့ပြည်သူရဲတွေပါမယ်ထရိုင်းစီမံခန့်ခွဲမှုကော်မတီပါမယ်မြို့နယ်စီမံခန့်ခွဲမှုကော်မတီပါမယ်အဲကျွန်တော်တို့မင်းမြတ်စုစမ်းမဲ့အတဲမှာပေါ့နော်အော်သူတို့ကကျွေးမတဲ့တော့သူတို့နဲ့ဆိုင်ပါလိမ့်မယ်နောက်တစ်ခုကကျွန်တော်တို့အဲဖြစ်တော်တဲ့အခင်းဖြစ်တော်တာကသမီးရက်ွက်ထဲမှာသမီးရက်ွက်ထဲမှာဆိုတော့အဲ့ဒီကမျက်မျက်သက်သက်တွေကိုစစ်စစ်ရမှာရှိမယ်ပြီးတော့ကျွန်တော်တို့ဘသူ့ကိုစစ်စစ်ရမလဲဆိုတော့လမ်းတစ်လျှောက်မှာပေါ့နော်ပြည့်တဲ့လမ်းတစ်လျှောက်မှာမြင်နေကြားတဲ့သူတွေကိုအဲ့ဒီလူတွေကိုတော့ကျွန်တော်မြင်းမြတ်စုံစမ်းရမှာရှိပါတယ
်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်လွတ်တော်ကဖွဲ့စည်းခဲ့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်169ကနဲ့ကိုက်ညီမှုမရှိတဲ့အတွက်ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကအစိုးရဌာနတွေစီကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကညွှန်ကြားစာထုတ်ပြန်လိုက်ပါတယ်ဒါပေမဲ့လည်းလွတ်တော်နဲ့အစိုးရအကြအပြန်လည်ဆွေးနွေးမှုတွေပြုလုပ်ပြီးနောက်မှာတော့အဲ့ဒီညွန်ကြားစာကိုရခိုင်အစိုးရဘက်ကတရားဝင်ရုပ်သိမ်းခြင်းမပြုဘဲပြန်လည်ဆိုင်းငံ့ထားခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဘက်ကတော့စုံစမ်းမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းသွားပါတယ်။ဒီစုံစမ်းစစ်ဆေးမှုအစီရင်ခံစာနဲ့ပတ်သက်လို့ဦးထွန်းတာစင်က
ဒါကတော့ကျွန်တော်တို့စုံစမ်းလေ့လာကြည့်ကျွန်တော်တို့ဩကနေပြီးတော့ကျွန်တော်တို့လေ့လာမင်းတလောက်ပေါ့နော်စုံစမ်းမင်းတလောက်အကြောင်းအရာတွေကိုကျွန်တော်တို့ကအာအာတင်ပြမှာပါလုံမှာကအစိုးရအဖွဲ့ကလုံမှာဒါနဲ့ပတ်သက်ပြီးအဲကျွန်တော်တို့စုံစမ်းရေးကော်မရှင်အဲရဲ့အဲဒီအစီရင်ခံစာဘယ်လောက်ထိထိရောက်မလဲဘယ်လောက်ထိအကောင့်ထဲပေါ်နိုင်မလဲဆိုတာအကောင့်ထဲပေါ်ဖို့အပိုင်းကြတော့ကျွန်တော်တို့ကိစ္စမဟုတ်ပါဘူးကျွန်တော်တို့ရဲ့အစီရင်ခံစာကိုကျွန်တော်တို့တင်လိုက်မယ်အဲ့ဒါကိုတာဝန်ရှိတဲ့အစိုးရအဖွဲ့အနေနဲ့သုံးသပ်ပြီးမှသူတို့လုတ်တဲ့လုတ်ထိုက်တာတွေပါလို့ရှိရင်လုတ်ပါအာဒါတော့သူတို့ရဲ့ဆုံးဖြတ်ချက်ပ
ါ
ကျွန်တော်တို့ကတော့အစီရင်ခံစာကိုကျွန်တော်တို့တော့မြေပြင်နဲ့ကိုက်ညီအောင်တော့ကျွန်တော်တို့တင်ပေးမှာပါ
ลุดดอกาพรีซีทาร์สงสัยอีกเพื่อมาปีนี้ลุดดอกูจะเล่นคนอื่นเนี่ยลุดดอกเย่อุบลยี่ยานเนี่ยช้าก็สายยามยาสัญญาจำเป็นเพื่อเว้นหน้าอุรุปาวินมาเลยสงสัยสิ่งอีกเพื่อนี่เนี่ยเฟฟไว้ลาปัตมาปัมมาเมียบินกุ้งเส้นสิ่งที่บุซิ่งท่าเก็บไม่ปีนี้เอเป็กกา แต่ยูเจียวก็ติดตามการเรียนภาษาเขียนมือเนี่ยเสียแต่พอดีก็เล่นเล่าต้นที่ชาพุยด้วยสิ่งเกี่ยวกับผู้เชี่ยวชาญอะไรมีเป็นกุญสินสิ่งมือเรื่องคิดได้ยันน่าท้าเกี่ยวกับพี่เดลูอุทงตาสิงห์ก็รับเปล่าเลยปีเกเรจันวายสัตว์เชี่ยวยันยังก็มีอุ้มมาพี่ป้าเกเรพี่เสียด้วยมา ลูกคนนั้นอุตส่งเก็บสินนั้นอุตส่งยาชีเก็บไว้แต่ยาชีเก็บดูสินนั้นอุเรียเสื้อหาสุดด้วยเสียงมาสิกุตั้งมุขยูนิสันด้วยมาเวพันธ์สิ่งเต็งเต็งจึงขังเกียร์ไว้จันทร์ยาดูเลือกการอ่ะพันธ์ขยามาส่วนในตัวทวีเลียชีวาเรื่อง
เมื่อข้าพเจ้าจะต่อรับเช่นอินเดียมีมันเนสเซอร์มิซูรัมปีเนกันนี้ชิมปีเนตุนวิญญาณลาดูเป็นกะลิเลียโกเชมยูตาเตอุสีแอนเอฟกาเนสัชชามาตุสีพันสีปีทันตะลันเยสคังโกลวยอะไรเดลูซีแอนเอฟตาวันสีดูกับเจ้าวาเรปีกันเรนิกงไปงานเลยที่จะมีเนตุนมาตักเชิงพันสียามมีเก็บผู้วาเรดีสิ่งกูรับวิวมีมาเป็นเรื่องเดาโกโมจากสงสารติมจ้าทาวาเรเช่น
โอเคอินเดียเนี่ยมิซูรัมปีเนี่ยเป็นการที่ที่เนี่ยเป็นหัวใจของเมืองวัยรุ่นเป็นการที่ลุงยูเรโกที่ละช่วยเนี่ยมาเชื่อมโยงตัดเจ้าซีเอ็นเอฟกับพันซีเกล่าบ้าที่พันซีเกล่าโกทันตะลามิโยกับซีเอ็นเอฟเสียงยงดาวเองกันปูรานิงก์วิโอเอโกคูลูพิอบาร์เดเขาเย็นเนี่ยมันต้องนายเราบ่ต้องนายจะตัวเราเอามาเลี้ยวบ่จะมีอะไรนี่เนี่ยเราจะเลี้ยงเนี่ยเออเพื่อนเนาะไม่ใช่ต้องยินเราเวชีมาดู
เอ้ยจะทำบ่มาดูในสัตว์จะทำอ่ะอินเดียเนี่ยดูมาดูมั้งในสัตว์เนี่ยเกี่ยวกับจะทำเนี่ยเรื่องการเนี่ยเกี่ยวกับเนี่ยเด็กท่านนั้นเรื่องการที่นี่เอาเสตตรงยันเนี่ยเสตตรงยันเนี่ยมาดูจังเลยเด็กท่านสิยามิดูรีฮะยังคงการเนี่ยมาเลเซียกูตัวเอาปุ๋ยลายอุตาลุยูซ่าจังเลยพิอบาร์เลยที่ลูกท่านสิยามิดานเนี่ยปัตตาบีท่านจะได้เจสคังกูมีมีบุสตัวเอกเป็นเนี่ยฟงคอสุลุมียาเก็บบ่าวู หากใครอยากจะพูดกับมีมีอย่างมาหรอตุลุสีมาแต่เดินแล้วใครอยากสีดำสีเดียวจังแต่วันจะอยากสีก็คู่ลูกพิอบาร์เลยคุณลูกเสียงเบลล์ก็จะรับได้บ้างจริงๆสำหรับตำลาดีวันนั้นลูกเสียงเนาะมูฟันเราฟันเราเนาะมันที่อยากดีกว่าเนี่ยเช่นปีเนี่ยสุยาสิบเอ็ดตายายเลี้ยงสินเนี่ยสมุลละมูวันจีสไลไอเซคเข่งก้าร์ดีพันสีอันเนี่ยปัตตาบีจริงๆเยอะจะพูดกับเต็มเปล่าละมันสีเดียวจังพิอสูบีปีเกเรนี่กงไปก้าร์ดีเจมิวมาแต่จริงพันสีเกจังพิอบาร์เลย
เจเนอรี่ต้องเจตุยนี่นะเจเนอรี่เลยมอลเทนจีว่าเนี่ยดีต่อจีว่าแค่นั้นเองสังเกตมาพันธุ์ยันเนี่ยที่เรื่องนี้เยอะก็พันธุ์ยันมีอุตมีตรงมีอุตมีตรงคือจะเนาะมามาดูสิ่งนี้จะเนี่ยดีมันเนี่ยจะดีมาแต่ประท้วงจริงที่ปุ่มเนี่ย
ฟีฟารีล่าสลีเยนิการ์อินเดียนั่งงานมิซูรัมปีเนวันจีจูลาสทันฮอลล่าก็บอกว่าสุยาเยตีเดย์วันจีรัชนาสินเนี่ยนิวเดลีมีมาตรวจสอบเจียมานั่งงานเป็กกะโรยินจามอสเลนเวตุรกีเนี่ยดึงหัววิญญาณลาลาโกกับเวตัสซีโบด้วยเนื้อเด็ดดามาลูกจงยีตัวมีเป็บบุตรใจดวงจังตรีนทบียนท้าบาร์เลย
แต่ในลักษณะการพูดในพื้นที่เดียวมุกิติปาร์ตินเน่ลาวจิมุกเรติสิยงลูดิเดนเป็ดเชมาเวสุยานเอพิคายเซย์ทำไมยุทุไลจาวาเลเช่นนี้มาเวใจในลักษณะการนี้ใจพูดในมิการเลไม่เสียในดีเวพินิยาบะยะดาสุยานเลจมาปัตมาโซจีเอ็มซีอพิเยเซย์ตบอดุนิเจยากเรตเจ้าปีรุ่นยี่ยี่มาเป็นลาวจิจงอาริพินัยมเลสิบวันวิมันยิ่งในดีเวพินิยาลากายอ เป็นดูไม่มาตาเวชินิดเลยสุราริโกฟิวเอเยสในนิยามตายลีลาอิสิเซมาส่วนวิจัยออกมาเช่นป่าวเวสุนวิลูดูเรนีเน่ฟิวเอเยสฟงนับเบ้เจเนตุงยานเน่ตูเชนเน่งางางาลิโกคอยูบีสัตว์ยามเอเจลิฟงนับบะโกจูเตเปปูทานิมาเร่กูเรมาป่าวเวนัยเน่ดูเรนีเน่เลอีเมลเน่เว็บพิพีอัตันไฟเน่เว็บพิพีฟิวเอเยอีเมลเลยซาบามิสแอทวีโอเอนิวส์ดอทคอมโกจูเตเปปูทานิดลู
ฟิวเอฟเฟซบุ๊กสามีนามาเลยมาแชทด้วยกูจุดนี้ตาเป็นบูทานายมาเลยนี่นี่ยาตายายลีลาอิสิสังก์จูจูวาเรชั่นลาเมสเนียตายายลีลามาป่าวเวนซูนิเลจาบุทามันเพคอบยาซิชั่นคุณนายงานการเรียนรู้บอกว่าเล็บเบียซี
တောင်အာဖရိကသမ္မတဂျက်ကော့ဇူမာယာရုကနေနှုတ်ထွက်သွားပါပြီ။သမ္မတကိုယာရုကဖယ်ရှားရေးလွှတ်တော်မှာအယုံအကြည်မရှိအဆိုမဲခွဲဖို့တရက်အလိုမနေ့ဗုဒ္ဓဟူးနေ့မှာယာရုကအခုလိုနှုတ်ထွက်သွားတာပါ။ပြဿနာတွေပတ်လည်ဝိုင်းနေတဲ့သမ္မတနဲ့ဆက်ဆက်ရှိတဲ့အငင်းပွားပွဲလုပ်ငန်းရှင်မိသားစုရဲ့အိမ်ကိုလည်းတောင်အာဖရိကအထူးရဲတပ်ဖွဲ့ကမနေ့ဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
သမရဂျက်ကော့ဆူမှာယာရုကနှုတ်ထွက်ပေးဖို့နောက်သမရကိုလိန်လယ်မှုအဂတိလိုက်စားမှုဆွဆွဲချက်တင်နဲ့စုံစမ်းစစ်ဆေးဖို့အတိုက်ခံတွေကနှစ်နဲ့ချီပြီးတော့တောင်းဆိုလာခဲ့ကြတာဖြစ်ပါတယ်လွတ်တော်တွင်သမရအပေါ်အယုံအကြည်မရှိမဲခွဲမှုတွေမှာလဲသူ့ရဲ့အာဖရိကန်အမျိုးသားကွန်ဂရက်စ် ANC ပါတီရဲ့ထောက်ခံမှုနဲ့အကြိမ်ကြိမ်လွတ်မြောက်ခဲ့ပါတယ်အခုချိန်မှာတော့အနာရ ANC ပါတီလွှတ်တော်အမတ်တွေကသူ့ကိုမထောက်ခံတော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့ကြပြီးအတိုက်ခံတွေဘက်ကလည်းဒီဆုံးဖြတ်ချက်ကိုကြိုဆိုခဲ့ကြပါတယ်။ဒီမိုကရက်မဟာမိတ်ပါတီကဂျွန်စတိန်ဟူစင်ကအခုလိုပြောပါတယ်
As you know, we've been calling all week for this motion to be.
တကယ်ဆိုမြန်မာစံဖြစ်လာအောင်သတင်းပတ်တွေနဲ့ချီပြီးတော့တောင်းဆိုခဲ့ကြတာပါ။သမ္မတဇူမာကိုယာရုကဖယ်ပြီးဂန္ဓာသစ်တရက်ကိုစတင်လိုက်ကြဖို့ပါတီတွေအားလုံးကဒီညီတကြွတဲ့ရှိနေတယ်လို့ထင်ပါတယ်
။ဖျားပေးအချက်ကင်ခံခဲ့ရတဲ့သမရဇူမာကတော့ယာရုကနေဆန္ဒအလျောက်နှုတ်ထွက်ပါတယ်လို့ဗုဒ္ဓဟူးနေ့ကနိုင်ငံကိုပြောတဲ့မင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်
။ I do not fear exiting political office.
နိုင်ငံရေးယာရုကနေဖယ်ရှားပေးရတာကိုကျွန်တော်အနေနဲ့တုံ့လောက်ခြောက်ခြားမှုမဖြစ်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ပါတီကိုပြောနေတာကကျွန်တော်ကိုယာရုကချက်ချင်းဖယ်ရှားလိုက်တဲ့အကြောင်းရင်းကျွန်တော်ရဲ့လုပ်ငန်းဆောင်တာတွေဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုရှင်းရှင်းလင်းလင်းလုပ်ဖို့ပဲဖြစ်ပါတယ်
။တမရဇူမာလက်ထက်မှာအရှုပ်တော်ပုံနေနဲ့မျက်နှာပန်းမလှဖြစ်ခဲ့တာပါ။တမရကသူ့ကိုယ်ပိုင်အိမ်ကိုနိုင်ငံဘဏ္ဍာသုံးပြီးပြုပြင်မွမ်းမံခဲ့တဲ့ကိစ္စကိုတရားစွဲဖို့လဲတောင်အာဖရိကပြည်သူတွေကလှူလာခဲ့ကြပါတယ်။တမရရဲ့လက်ပေးလက်ယူမှုတွေနဲ့ဆက်ဆက်တယ်လို့ဆွဆွဲခံရတဲ့ချမ်းသာတဲ့စွန့်ထွင်စီးပွားရေးလုပ်ငန်းရှင်အိန္ဒိယနယ်ပွားဂုပ္တာမိသားစုရဲ့ခန့်နှလှတဲ့အင်ဂျီကိုလည်းရဲကဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းပါတယ်။ဂုပ္တာမိသားစုရဲ့အင်ဂျီချင်းတက်ဆာတာဗီကအခုလိုပြောပါတယ်
။ Finally something's been done about us. And
လောကမှာအလုပ်တစ်ခုကိုအပြီးသတ်လုံးလိုက်တာပါ။ဒီလူတွေကျမတို့နိုင်ငံကနေထွက်သွားရမှာပါ။ဖြတ်လို့ဖြတ်စီလို့ရတွေတော်တော့ပါပြီ။
ဇူမာနှုတ်ထွက်သွားတာကြောင့်တောင်အာဖရိကပြည်သူတွေအတွက်မျှော်လင့်ချက်တွေပေါ်ထွက်လာစေတယ်လို့လည်းအနာရ ANC ပါတီရဲ့ကြေညာချက်ကဖော်ပြပါတယ်။ပါတီယာရုအယသမရဖြစ်ခဲ့တဲ့သမရဇူမာကတော့နိုင်ငံရဲ့စီးပွားရေးအကျပ်ဆိုင်စေခဲ့တာဖြစ်ပြီးတချို့ကတော့ဒီအဓိကတည်းအချက်ကြောင့်ပဲသမရဇူမာကိုယာရုကဖယ်ရှားလိုတာဖြစ်ပါတယ်။မြို့တော်ပရီတိုရီယာဒေသခံတဦးကတော့အခုလိုပြောပါတယ်
။ I really believe that he should step down because I want
တောင်အာဖရိကကတခြားသူတွေနဲ့အတူတူပါပဲ။သူနှုတ်ထွက်ပြီးသမရယာရုကနေဖယ်ပေးစေချင်တယ်လို့ဒီလိုလုပ်ရမယ်လို့လည်းယုံကြည်ထားတာပါ။ဒါမှလည်းတောင်အာဖရိကကိုပိုးပြီးတော့ကောင်းလာအောင်ဆောင်ရွက်လာနိုင်မှာဖြစ်ပါတယ်။အခြေခံအဖြစ်တော့အလုပ်ခန့်တွေပိုးပြီးတော့ထွက်ပေါ်လာဖို့နောက်သူကျမတို့အထွတ်မလုပ်ခဲ့တဲ့အရာအလုံးကိုလုပ်နိုင်မှာဖြစ်ပါတယ်
။အနာရ ANC ပါတီရဲ့ခေါင်းဆောင်တဲ့အဖြစ်ဒီဇင်ဘာလကမှရွေးကောက်ခံခဲ့ရတဲ့ Cyril Ramaphosa ကသမရဇူမာရဲ့ယာရုကိုဆက်ခံရရှိမှာဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင်သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတားယူလို့ရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင် email နဲ့ဆက်သွယ်လို့ရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖန်ယူနိုင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါရဲ့ရှင်။အခုညပိုင်းမှာနိုင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့ပင်လုံစိတ်ဓာတ်နဲ့ပြည်ထောင်စုတည်ဆောက်ရေးအာဏာရပါတီနဲ့အစိုးရသဘောထားပြေဖို့လိုတယ်ဆိုတဲ့အကြောင်း
ပင်လုံစိတ်သက်ဆိုတဲ့စိတ်ခံစားမှုကတိုင်းသားလူငယ်တိုင်းမှာရှိပြီးမယ်။ဒီဟာကိုအကောင့်ထည့်ဖော်ဖို့ကတော့လက်ရှိမှာအနာရနေတဲ့
တချင်လူငယ်ခေါင်းဆောင်တို့ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာနာဆင်ကြရပါမယ်ရှင်။ဒီစီစဉ်နေတဲ့ကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ကြွက်နှုတ်ယောဂအကြောင်းကိုနာဆင်ကြရပါမယ်ရှင်။ဗိုင်းရပ်စ်ပိုးကြောင့်အရေးပြားမှဖြစ်တဲ့ကြွက်နှုတ်ယောဂါကိုဆေးရုံဆေးခန်းတွေမှာတွားပြီးအမြင့်ပြတ်အောင်စနစ်တကျကုသတင်ပါတယ်။ကြွက်နှုတ်ယောဂါဘာကြောင့်ဖြစ်ရသလဲ၊ကုသယောဂါလားကာကွယ်ကုသမှုတွေဘယ်လိုလုပ်တင်သလဲဆိုတာတွေကိုအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့သူကူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီကျွန်းနှုတ်ဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေကြဘယ်လောက်များလဲဆရာ
ကျွန်းနှုတ်ကတော့မြန်မာနိုင်ငံမှာမဟုတ်တော့ဘာလုံးမှအဖြစ်များတာပဲပြောရမယ်ဆိုရင်အဖြစ်အများဆုံးအရေးပြားကုသယောဂတွေထဲမှာတစ်ခုပေါ့နော
်ဟုတ်ကဲ့ဆရာကျွန်းနှုတ်ဆိုတာဘယ်လိုမျိုးလဲဆိုတာနည်းနည်းလေးရှင်းပြပေးပါလား
ကျွန်းနှုတ်ဆိုတာအရေးပြားမှာ virus ပိုးတစ်မျိုးကူးစက်တာအဲဒီကူးစက်တဲ့ virus ပိုးနာမည်က human papilloma virus ကိုခေါ်တယ်အဲ့ဒီ virus ကမျိုးကွဲပေါင်းတော့တရားကျော်ရှိတယ်။တရားကျော်ရှိတဲ့အတွက်ကြောင့်ကျွန်းတို့ရဲ့ပုံစံကလည်းပြည့်ပြည့်နေရပေါ့။လိုက်ပြီးတော့ပုံစံကလူတွေကွဲကြတာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာဖြစ်လဲရှိလဲဆရာ
။ရေရာရှိတဲ့နေရာအကုန်လုံးဖြစ်တာပဲ။ရေရာတာမှန်လက်ဒီခြေောက်တွေရေရာတွေနေရာတွေမှာတော့အများဆုံးဖြစ်တာပေါ့နော်။နောက်ကောင်းနေဆရာတို့နေရာနှာခေါင်းကြားတဲ့နေရာနောက်လေးငါတဝိုက်စူတဝိုက်နှံ့ပေါ်နေတယ
်။ဟုတ်ကဲ့ဘလူးလူတွေမှာရောဒီကျွန်းတို့ယောဂါကအပိုဖြစ်တယ်လေ။
ကျွန်းတို့ကလူတိုင်းဖြစ်နိုင်တယ်။သူကအဲဒီလူတော့မကူးဆက်ဘူးကြ။အဲဘလူးကူးရဲဆိုရင်ကျွန်းတို့ရှိတဲ့လူနဲ့ဓာတ်ရိုက်ပေါ့နော်အသားချင်းထိတွေ့ကန်တွေ့တာလို့နောက်ကျွန်းတို့ရှိတဲ့လူကန်တွေ့အတုံးပြူသွားပစ္စည်းတွေပေါ့လေ။ဥမာလက်ကန်ဘွားတို့အဲ့လိုမျိုးအတုံးဆောင်လေးကိုကိုကလည်းကန်တွေ့အတုံးပြူမိတာဒုညာရင်းတစ်ဆင့်ညာထိတွေ့တာပေါ့နော်။နောက်တစ်ခါအများဆုံးနဲ့ရေကူးကန်လို့ဆိုဆွတဲ့နေရာဒီကျောင်းအားစကားယုံနေရပစ္စည်းတွေအတူတကွ30ကားကြီးအဲ့လိုမျိုးနေရာရတယ်ကူးနိုင်တယ်နောက်တစ်ခါရေရပုံးပဲနေရာတွေပေါ့နိအဲ့ဒီနေရာတွေမှာယောဂရှိတဲ့ကိုကူးဆက်တယ်ပေါ့နော်နောက်တစ်ခါလင်းငါကျင်းလို့ဆိုရင်တော့လင်းငါကျင်းလို့ရှိတဲ့သူနဲ့လင်းဆက်ဆံတာနေပြီးတော့ကူးရပါပေါ့နော်လင်းငါတဝိုက်ဆိုတဝိုက်ကူးတတ်တယ်အဲ့တော့မျိုးသားနေမျိုးသမီးကိုကူးဆက်ရင်မျိုးသမီးတွေဝန်ရမ်းကြောင်းအင်္ဂါအင်္ဂါတင်းမှာဖြစ်တဲ့အခါမှာအချိန်ကြာရင်အဲ့ဒီကောင်တွေကအပိန်ငေါင်းကင်စာကိုတော့ဖြစ်နိုင်ကြည့်ရှိတယ်။နောက်ကိုယ်ဆောင်မိခင်တွေမျိုးလမ်းကြောင်းမှာကျွန်းလို့ရှိရင်ကလေးမျိုးရဲ့အခါမှာကလေးစီကိုလည်းကူးဆက်တတ်တယ်
။ဟုတ်ကဲ့ဆရာ။ကာွယ်ဖို့အတွက်ဆို
ရင်ကာွယ်ဖို့အတွက်တော့ပြောရတာဖြစ်တယ်ကြာဒီဘာသာပေါ်မြင်ရတယ်မဟုတ်ဘူးလေ။အဲပြီးတော့ကာွယ်ခြင်းနေဆိုရင်တော့ဒီလိုအများပြည်သူသွားတဲ့နေရာတွေပေါ့နော်။အာနာယုံနေရာမျိုးတွေ၊ရေကြီးကံနေရာမျိုးတွေ၊ကျင်းနိုးနေရာမျိုးတွေ၊အဲ့ဒီနေရာမျိုးတွေမှာတော့တန်တန်ချင်းချင်းဒီလိုရတန်ချင်းတွေနဲ့အကြီးကြီးပြီးတော့တန်တန်ချင်းချင်းခြံတွေဖို့လေးအကြီးကြီးတာပေါ့နော်။နောက်တစ်ခါကျင်းနိုးရှိတဲ့သူတွေ့သိရဆိုရင်တော့သူနဲ့လက်ပေါ်နေပြီးဆက်ဆံတာ၊ခြံတာတွေ့တာအဲ့လိုမျိုးတွေဝင်ကြည့်အောင်ပြုဆက်ရမှာပေါ့နော်။နောက်တစ်ခါလည်းငါကျင်းနိုးတွေ့တာတော့ဟိုအပြင်ဆက်ဆံတာကိုရှောင်ကျင်တာတော့ကောင်းတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်ရခတ်နိုင်တဲ့အတွက်ဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လုပ်လဲ
။ကျွန်တော်ကတော့လေဒီကူတော်တော်များများကိုမြင်ုံနဲ့ကျွန်းတို့ကိုဖြစ်မှသိပါတယ်လို့။ကန်ကြည့်လိုက်တာနဲ့ကျင်းကျန်းမှမှအဖို့တည်လီအနေနဲ့ပေါ့နော်။သင်ကကောင်းလောက်ရယ်လောက်ကနေပြီးတော့10စင်တီမီတာအတွင်းလောက်ပေါ့နော်။နောက်ဖြစ်တဲ့နေရာလည်းလက်ပုံးမှုလို့လက်ချောင်းလို့လက်သေးဝန်းကျင်လို့မှသူကပေါက်ခဲ့တယ်။နောက်တစ်ခါခြေတော်တို့ခြေပွားတို့မှာလည်းကျွန်းတို့ပေါက်လိရှိတယ်။အဲခြေတော်တို့ခြေပွားတို့မှာကျတော့အစမာနဲ့တချို့မှားတတ်တယ်ပေါ့နော်။ဒါနဲ့ခြေပွားမှာဖြစ်တဲ့ကျွန်းတို့ကကျတော့လမ်းကျောက်တွေကဖိရတဲ့အခါကျရင် ရေရာတွင်းနဲ့ကအာရုံကြောအကျိုးစုတွေကိုကြောက်ကြည့်တဲ့အခါကျတော့နာကျင်မှုလည်းရှိတတ်တယ်။နောက်တချို့ကြီးကြတော့ကလေးတွေမှာအများဆုံးဖြစ်တာပေါ့နော်မျက်နှာမှာအခုသေးသေးလေးတွေပင်အားကောင်းလောက်ရွယ်လေးတွေအခုလေးအများကြီးရွေးရှိတယ်။အဲ့ဒါတော့ကျွန်တော်အပါစားလေးပေါ့သူတို့ကတော့စိတ်တော့အရင်ကြီးနေတယ်ဒီမိဘတွေကစိုးရိမ်တာမျိုးရှိတယ်ပေါ့နော်။နောက်လေငါမှာဖြစ်တဲ့ကျွန်တော်ကတော့ဒီလေငါတစ်ဝိုင်းမှာဒီလိုပဲအခုဒီလေးလေးတွေရုပ်တရက်ပေါ်လာတယ်တဖြည်းဖြည်းနဲ့ပွားလာတယ်ညားလာတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုတိလာပြီဆိုရင်ဒီကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသမှုအပိုင်းရဒီလိုဟိုဒီတိုင်းလေးပို့ကြတာမဟုတ်ဘူးသူတို့ကလည်းပြောကြတယ်ရန်ထားလိုက်ကြောက်ကြီးပျောက်သွားမယ်မှန်ပါတယ်ဒီတချို့မှာတော့လမ်းတော်တော်ကြာရင်သူ့လိုလိုပြန်ပျောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒါကုခန္ဓာရဲ့ယောဂကုခန္ဓာဖြစ်နေပေါ့နော်ကုခန္ဓာပြန်ကောင်းလာတဲ့အခါကျရင်ဗိုင်းရပ်စ်ကိုကုခန္ဓာပြောက်သူပဲတိုက်ထုတ်ပြီးတော့ကျွန်းတို့ပြန်ကောင်းသွားတတ်တယ်ဒီကျိုးကြင်လည်းဟိုကျွန်းတို့ရေအများကြီးရှိတဲ့ခါမှာအရင်ဆုံးပေါက်တဲ့ကျွန်းတို့အမကြီးကိုတားလိုက်ရင်ကျန်တာတွေလည်းသူ့အကျူပျောက်သွားတယ်ဆိုပြီးပြောကြတာရှိတယ်။အဲဒါလည်းရှင်းနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့ကလုံးလှလိုက်တဲ့အခါကျရင်ရောဂါကုသမှုစနစ်ကအပြောင်းလဲဖြစ်ပြီးတော့အပြီးလုံးစော်ပစ္စည်းတွေပေါ်လာတဲ့အခါမှာကျန်တဲ့ကျွန်းတို့တွေကတိုက်ထုတ်ပြီးတော့ပျောက်သွားတာမျိုးလည်းရှိတယ်။ပြောချင်တာကတော့သူ့အကျူလည်းပျောက်သွားနိုင်တယ်ပေါ့နော်။ဒါနဲ့လည်းဖြစ်ရင်တော့ကုသတာကတော့ကောင်းပါလေ။ဒီလိုလေစီကန်းနေမှာတော့ကုစားတင်တာပေါ့နော်ဒီမှာနိုင်ငံမှာတော့ဟိုအခုနောက်ပိုင်းတော့အတိအနေနေပြီလေရင်းတော့လို့တွေ့ရတယ်ဒီလမ်းလေးမှာဒီကျောင်းတို့ကြီးအစ်မတွေကိုခေါ်ပြီးတော့ဟိုဓာရီနဲ့ခွဲပြီးတယ်အစီတွေနဲ့တူတယ်အဲ့လိုမျိုးတွေလုပ်ပေးတာတွေ့တယ်အဲ့လိုမျိုးကြီးကတော့တခြားယောဂါတွေကုစားနိုင်ကြီးရှိတဲ့အတွက်အဲ့လိုမျိုးမတန်ဆင်းတဲ့နေရာတွေစနေကြီးကုတာကြီးမဟုတ်တဲ့နေရာမှာတော့ကုတာတော့မကောင်းဘူးပေါ့နော်ကောင်းပြီစီယုံစီကန်းနေမှာကုတဲ့အခါကျရင်အင်းကြီးနဲ့ကုသတယ်ဒီ virus ကိုတည်စီတဲ့ CSA တို့အဲ့လိုဟာမျိုးလေးနဲ့တူခိုင်းတာပေါ့နော်ဒါမှမဟုတ်အေးကဲထားတဲ့ nitrogen ကြီးပေါ့နော် cryotherapy လို့ခေါ်တယ်အဲ့ဒီအားနဲ့ဖြန်းပြီးတော့ခဲလိုက်တယ်ခဲပြီးတော့ virus ကိုခဲပြီးပြေသွားပြီးတော့သူတို့ပျောက်သွားတယ်နောက်ကတစ်ခုကတော့အခုများတဲ့မိကတော့လက်ဆေးဆက်နဲ့တူပြီးတော့သူတို့တွေကိုစက်တဲ့မိပေါ့နော်နောက်အဲ့ဒီသူတို့တွေကို cancer ဆေးတမျိုးထိုးပြီးတော့ကုသလည်းရှိတယ်နော်မျက်နှာလိုနေရာမျိုးတွေမှာတချို့ရှိတဲ့ကျွန်းတွေကိုလေးစားပြည့်ပြီးတော့ကုရဲ့အမျိုးတွေရှိတယ်။ဒါပေမဲ့တချို့ဆရာဝန်တွေကကြတော့အဲ့လိုမျိုးတွေဆက်တည်နေရှိဟိုကုရဲ့ဟာတွေရှိတော့ပုံလေးထိုးပြီးတော့ဓာတ်နဲ့ခွဲတာတွေလုပ်တတ်တယ်။အဲလိုဓာတ်နဲ့ခွဲတာအောင်မြင်မှုနေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတွေကတော့ virus ပိုးလေးတွေအစ်တီလေးတွေနည်းနည်းလေးတစ်လုံးစားနှလုံးစားကျန်တာနဲ့ပြန်ဖြစ်လွယ်တယ်။ကျွန်းတို့တခါလဲကုရဲ့မိမိပါကအိမ်မှာကုရဲ့လူတစ်ခုရှိတယ်သူကလက်ညိုးလိုအဲ့လိုလက်သေးနှန်းလိုလက်ထည့်လိုအဲ့လိုနေရာတွေမှာဖြစ်တဲ့ကျွန်းမျိုးတွေအတွက်ကိုသုံးနေပြီးပါနှစ်ဆင့်ဝါကျိုးကြီးကိုပတ်တဲ့ရေဆူကန်တိတ်ပေါ့အဲ့လိုတိတ်နေကျွန်းမျိုးကိုလေလုံအောင်ပတ်ပြီးတော့သူကကတ်ထားတာပေါ့နော်သူ့ကိုလေအောက်ဆီဂျင်ချလိုက်တာပေါ့ကျွန်းမျိုးဗိုင်းရပ်စ်ကိုသာအောက်ဆီဂျင်တိုးတယ်လေဒက်ရှင်ကိုအဲ့တော့ဖျက်ပြီးပြန်ထားရတယ်နောက်တစ်ပတ်မှာ6ရက်ခွဲပြီးပြန်ထားရတယ်6ရက်ခွဲပြည့်တဲ့အခါကျရင်တစ်ပတ်မှာ7နာရီပဲကြာရင်အဲ့7နာရီကိုတိုင်တိတ်ကိုဖွင့်ထားပြီးတော့စနေကြီးရခါကျရင်တစ်ခေါက်တစ်ခေါက်ပြန်ပတ်အဲလို၄ပတ်၅ပတ်၄က၅က၆ကတော့လုံးကျွန်းတော့၆ကျောက်ပြီးပြီးသွားတယ်ဆိုတော့ဒီနန်းလေးတစ်ခုလည်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကနာကိုအခုလိုကြာသာပရင်းနေ့ညပိုင်းမှာအပြစ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုမြမအရေးတုံတက်ချက်ကိုနာစင်ကြရပါမယ်မြမစီးပွားရေးဟာလုပ်ငန်းရှင်တွေမျှော်လင့်တယ်လို့တွတ်တက်မှုမရှိပေမဲ့ NLD အစိုးရဟာစီးပွားရေးတွတ်တက်အောင်လုပ်နိုင်လိမ့်မယ်လို့ယုံကြည်နေပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင
်မြမပြုပြင်ပြောင်းလဲရေးကိုစီးပွားရေးလုပ်ငန်းရှင်တွေဘယ်လိုသဘောထားတယ်ဆိုတာကိုသိနိုင်အောင်လို့ Roland Burger Company ကပထမအကြိမ်စစ်တမ်းကောက်ယူပြီး2016ဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ် NLD အစိုးရတက်လာပြီးအမေရိကန်ကဒဏ်ခတ်အရေးယူမှုရုပ်သိမ်းလိုက်လို့စီးပွားရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့ပြည်တွင်းပြည်ပကုမ္ပဏီတွေအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒီသဘောထားပြောင်းမပြောင်းသိရအောင်လွန်ခဲ့တဲ့နှစ်လယ်ပိုင်းမှာဒုတိယအကြိမ်စစ်တမ်းကောက်ယူပြီးနှစ်ကုန်ပိုင်းဒီဇင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါလေဒီတခါတော့မြမကုံတယ်ဆက်မှုအတင်းကျုံနဲ့အတူပူပေါင်းပြီးစစ်တမ်းကောက်ယူတာမျိုးကုမ္ပဏီကြီးငယ်900နီးပါးရဲ့သဘောထားကိုမေးမြန်းစုံစမ်းနိုင်ပါတယ်ပထမအကြိမ်မှာကုမ္ပဏီ200နီးပါးကိုသာမေးမြန်းနိုင်တာမျိုးဒ
ဒုတိယအကျင့်စစ်တမ်းဟာပိုပြီးကျပြန့်တယ်လို့ပြောနိုင်ပါတယ်ဒီနေ့တဲစီဝါရေးလုပ်ငန်းအခြေအနေကောင်းမွန်လာမယ်လို့မျှော်လင့်သူဦးရေဟာပထမစစ်တမ်းမှာ80ရာခိုင်နှုန်းရှိရာကဒုတိယစစ်တမ်းမှာ90ရာခိုင်နှုန်းအထိကျဆင်းသွားပါတယ်မြန်မာစီဝါရေးဟာနာမကျန်းဖြစ်နေတဲ့အတွက်စေကူတဘူလူကြောင်းကုန်တယ်စက်မှုအတင်းကျပ်ရဲ့စီဝါရေးအကြံပေးဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာ9ရက်နေ့က ဲ့ရောနေနေတယ်လို့ဆိုပါတယ်စီးပွားရေးလုပ်ငန်းရှင်နဲ့ရင်းနှီးညွှန်းနှံသူတွေဟာဘာကိုမျှော်မှန်းရမှန်းမသိဖြစ်နေလို့စီးပွားရေးဟာရပ်တန့်နေပါတယ်ရှင်တန်လေပတ်လာအောင်ဒေါအောင်ဆန်းစုကြည်ကိုအားကိုးရမယ်လို့ဆိုပါတယ်စီးပွားရေးမဟာဗျူဟာရေးဆွဲဖို့အကြံပေးထားပါတယ်စီမံကိန်းဗန္ဓာရေးဗဟိုဘဏ်နဲ့ကုန်သွယ်ရေးပါအဓိကလုပ်ကိုင်နေသူကျွမ်းကျင်တဲ့အရာရှိတွေကိုလွတ်လပ်စွာပြောဆိုခွင့်ပေးပြီးအမြင်ဖလှယ်ဖို့ဥမြင့်ကအကြံပြုထားပါတယ်ဒီအရာရှိကြီးတွေဟာလုပ်ငန်းကျွမ်းကျင်ကြောင်းတက်သည့်ထူထားသူတွေဖြစ်လို့သူတို့နဲ့လက်တွဲပြီးဥဆောင်ဖို့ဒေါ်စုကိုအကြံပေးထားပါတယ
် NLD အစိုးရဒီရဲ့ဆောင်ရွက်ချက်တွေကြောင့်လုပ်ငန်းအခြေအနေကောင်းမွန်လာတယ်လို့ယုံကြည်တဲ့ကုမ္ပဏီကလည်း60ရာခိုင်နှုန်းလောက်ရှိပါတယ်လွန်ခဲ့တဲ့တစ်နှစ်အတွင်းမှာအဂတိလိုက်စားမှုကျဆင်းလာတယ်လို့ယုံကြည်ချက်ကုမ္ပဏီက45ရာခိုင်နှုန်းရှိပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းစီးပွားရေးအခြေအနေနဲ့ပတ်သက်ပြီးအစိုးရခန်းစားအမျိုးမျိုးထုတ်ပြန်ကြပါသည်။ဒါပေမဲ့ရှင်းလင်းပြတ်သားတဲ့ဥတီကျက်ဗန္ဒာရေးစွန့်အင်ကုန်ထုတ်လုပ်ငန်းစတာတွေမှာရှင်းလင်းမှုမရှိတာကိုကုမ္ပဏီတွေအားမလို့အားမရဖြစ်နေပုံရပါသည်။စီမံကိန်းအကောင့်ထည့်ဖော်ဖို့အစိုးရမှစွန့်အင်ရှိတယ်လို့ပုဂ္ဂလိကလုပ်ငန်းအတော်များများကယုံကြည်နေကြပါသည်။လျှက်စစ်တအားမှမှန်ရဖို့ကိစ္စဟာအစိုးရရဲ့အရေးအကြီးဆုံးတာဝန်လို့ကုမ္ပဏီ96ရာခိုင်နှုန်းကယူဆကြပါတယ
်။တည်ယူပို့ဆောင်ရေးတရားဥပဒေစိုးမိုးရေးဗန္ဓာရေးပြုပြင်မှုတွေမှာအစိုးရဟာအရေးကြီးတယ်လို့ကုမ္ပဏီ90ရာခိုင်နှုန်းကယူဆပါတယ်။ဒါပေမဲ့ကျန်းမာရေးငြိမ်းချမ်းရေးပတ်ဝန်းကျင်ထိန်းသိမ်းရေးမှာအစိုးရကအရေးကြီးတယ်လို့ယူဆတဲ့ကုမ္ပဏီ90ရာခိုင်နှုန်းကျော်သာရှိပါတယ်။ရေတိုစီးပွားရေးအလားအလာကောင်းဖို့မမျှော်လင့်ကြပေမဲ့ဒေသခံကုမ္ပဏီ93ရာခိုင်နှုန်းဟာရေရှည်စည်းဝါးရေးအလားအလာကောင်းမယ်လို့ယုံကြည်ကြပြီးနိုင်ငံတကာကုမ္ပဏီ82ရာခိုင်နှုန်းနဲ့အမြင်တူကြပါတယ်2016မှာစည်းဝါးရေးလုပ်ရတာကိုကျေနပ်နှစ်သိမ့်မိတယ်လို့ယူဆတဲ့ကုမ္ပဏီ60ရာခိုင်နှုန်းရှိပြီး2019မှာတော့ကုမ္ပဏီ40ရာခိုင်နှုန်းကပဲကျေနပ်ပွဲရှိတယ်လို့မြင်ရပါတယ်ရိုရင်ဘာဂါမင်းမြန်စုံစမ်းတဲ့လုပ်ငန်းတွေထဲမှာခရိုနီကုမ္ပဏီဘလောက်ပါဝင်တယ်ဆိုတာကိုတော့မသိရပါဘူး
လုံငန်းရှင်တွေမကြေမနက်ဖြစ်နေတဲ့မြန်မာစီးပွားရေးဟာရှေ့လာကုန်မှာပြီးဆုံးတဲ့ဗန္ဒာရေးနှစ်အတွင်းရှေ့ရာခိုင်နှုန်းနီးပါးတိုးတက်လာပွေရှိတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမကြာမီကခန့်မှန်းထားပါတယ်။မနစ်ကရေကြီးတဲ့ဒဏ်ကိုခံရတဲ့စိုက်ပျိုးရေးပြန်လည်ဥမော်လာချိန်မှာလေယာထွက်ကုန်တွေဈေးကောင်းတာနဲ့ကြုံနေရတယ်လို့ဆိုပါတယ်။အထည်ချုပ်လုပ်ငန်းနဲ့အခြားကုန်ထုတ်လုပ်ငန်းမှာရင်းနှီးညွှန်းနှံမှုအားကောင်းလာလို့သမုဂန္ဓမှာတိုးတက်မှုရှိလာတယ်လို့ဆိုပါတယ်။ရခိုင်ပြည်နာဟာမြမစီးပွားရေးကိုထိခိုက်မှာမဟုတ်ဘူးလို့ Economics Magazine ကသုံးသပ်ပါတယ်။လွန်ခဲ့တဲ့နှစ်လပိုင်းအထိကမ္ဘာ့ဘဏ်ကမြမအခြေအနေကိုလေ့လာကြည့်တဲ့အခါစီးပွားရေးလိုရခံရတာအရင်ကတည်းလွယ်ကူလာတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံပေါင်း190ရဲ့စီးပွားရေးလုပ်ငန်းလွယ်ကူမှုနဲ့ရှင်ကြည့်တဲ့အခါမှာမြမနိုင်ငံဟာအဆင့်181အောက်ဆုံးအပိုင်းမှာရောက်နေပါတယ်။စီးပွားရေးလုပ်ရတာခက်ခဲတဲ့အစ်စ်မားပဲရှိနေပါသေးတယ်။အစောပိုင်းကတော့ NLD အစိုးရမြေစမ်းခရီးပြိုးချိန်မှုစီးပွားရေးတိုးတက်မှုနှေးကွေးပြီးမဲ့ကျန်ရှိနေတဲ့တက်တန်း3နှစ်ကာလမှာအချိန်အဟွန်းနဲ့တိုးတက်လာလိမ့်မယ်လို့လုပ်ငန်းရှင်အများစုကယုံကြည်နေကြပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတင်းနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘူဂျီတက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့ NGO လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူပေါင်းမဆောင်ရွက်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားခဲ့တယ်ဆိုတာနဲ့ဝန်ကြီးချုပ်ပါတီ NGO လက်မှတ်ရေးထိုးတဲ့အပေါ်ဝန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးခဲ့ကြပါတယ် MCA လက်မှတ်ရေးထိုးတဲ့အခမ်းအနားမှာ MCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်နေရေးအတွက်နိုင်ငံတော်အကြီးအကဲတွေနဲ့တပ်မတော်ခေါင်းဆောင်တို့သဘောထားကြီးစွာနဲ့ထိုးစစ်ဆင်မှုတွေအမြန်ဆုံးရစဲဖို့ MCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်အခမ်းအနားမှာနိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နိုင်ငံတော်အကြီးအကဲတွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီထိပ်တန်းခေါင်းဆောင်တွေလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌဂျက်ကွန်ဆိုင်တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလလယ်မှာဖြစ်ပွားခဲ့တဲ့ပြည်ကမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွှတ်တော်ကနေဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်စိုးရအဖွဲ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီညွှန်ကြားစာကိုဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးအဲ့ဒီဖွဲ့ကဖိတ်ကြားစစ်ဆေးမေးမြန်းတာလုပ်လိုက်ရင်လည်းဖြေကြားဖို့မလိုဘူးလို့ဆောင်ရွက်စာရန်အထောက်အထားတွေတောင်းခံလိုက်ရင်လည်းပြတ်တာပေးဖို့ချင်းမပြုဖို့နဲ့တကယ်လို့ဖြေချချင်းအဆောက်သားတွေတင်ပြပေးဖို့တာတွေလုပ်ခဲ့ရင်လဲတက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့တာဝန်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဇန်နဝါရီလ16ရက်နေ့ညကမြောက်ဦးမြို့နိုင်ရကုန်းမှာရခိုင်ပြည်နယ်နိုင်ငံအချုပ်အခြာအာဏာကျဆင်းတဲ့နေ့အောက်မေ့ပွဲအစိမ့်မတ်စာပေဟိုပြောပွဲတာစီခံရတာကိုမကျေနပ်လို့ဇန်နထုတ်ပေါ်ခဲ့ကြတဲ့လူအုပ်ကိုရဲတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်အယက်သား9ဦးသေဆုံးပြီး12ဦးတန်ရန်ရရှိခဲ့ပါတယ်အဲ့ဒီဖြစ်စဉ်ကိုဥပဒေနဲ့ညီညွတ်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်မြေပုံမြို့နယ်လှုပ်တော်ကိုယ်စားလှယ်ဦးအောင်ဝင်းဦးဆောင်နဲ့ကိုယ်စားလှယ်ခုနှစ်ဦးပါစုံစမ်းစစ်ဆေးရေးဘက်ကိုဇန်နဝါရီလ29ရက်နေ့မှာပြည်နယ်လှုပ်တော်ရေးဘော်စည်းဝေးကနေဖွဲ့စည်းခဲ့တာဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်နေစစ်ဘေးရှောင်စခန်းတွေကိုထိုင်းနိုင်ငံချင်းမှန်အခြေစိုက်အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကနေတွားရောက်လည်လာခဲ့ပါတယ်ဖေဖော်ဝါရီလ23ရက်နေ့ကချင်းမှန်ခရိုင်ဝင်းဟန်မြို့နယ်ပင်းလုံအုပ်စုလက်တိုင်ရွာမှာရှိတဲ့ကုန်းကျော်စစ်ဘေးရှောင်စခန်းကိုတွားရောက်လည်ပတ်ကြည့်ရှုခဲ့တဲ့အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကိုစခန်းတာဝန်ခံဦးဆိုင်လျန်ကနေစစ်ဘေးရှောင်တွေရိတ်ခါဖြတ်တောက်ခံရမှုကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းရှင်းလင်းခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်စစ်ဘေးရှောင်စခန်းတွေကိုအမေရိကန်နိုင်ငံအစိုးရကနေထုတ်ပြန်ပေးမယ့်အစီအစဉ်ရှိမယ်ဆိုရင် TPC ကနေတစင်မထောက်ပံ့မဲနဲ့ရှမ်းစစ်ဘေးရှောင်ကူညီစောင့်ရှောက်ရေးကော်မတီကိုတိုက်ရိုက်ထောက်ပံ့ပေးဖို့တိုက်တွန်းပေးစီလိုကြောင်းအမေရိကန်ကောင်စစ်ဝင်ရုံးကကိုယ်စားလှယ်ကွန်ဆယ်ဂျန်နရယ်ဂျန်နီဖာအေဟာဟိုက်ကိုတိုက်တွန်းခဲ့တယ်လို့ဦးဆိုင်လျန်ကပြောပါတယ်။နေဆက်နေရှမ်းစစ်ဘေးရှောင်စခန်း6ခုကိုရိတ်ခါကူညီထောက်ပံ့မှုပေးနေတဲ့ TPC အဖွဲ့ကပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကစပြီးရိတ်ခါဖြတ်တောက်ခဲ့လို့စစ်ဘေးရှောင်6000ကျော်အခက်တွေ့နေရပါတယ်။
ကချင်ပြည်နယ်တနိုင်းမြို့ရဲကိုတင်းချောင်လာတဲ့စစ်ရှောင်ဒုက္ခသည်900ကျော်တဲ့နေထိုင်ရေးမှာခက်တွေ့လာနေပါတယ်။သူတို့အတွက်အိတ်ခမ်းတန်းလျာဆောက်ဝေးဖို့တပ်ဆိုင်ရာကူညီပေးရေးဖွဲ့စဉ်နဲ့ညှိနှိုင်းပြီးစီစဉ်နေတယ်လို့တနိုင်းစစ်ရှောင်တာဝန်ခံဥပဒေရှောင်ကပြောပါရယ်။ဒီစစ်ဘေးရှောင်တွေဟာတနိုင်းမြို့နယ်ထဲကပါရာရီအသင်းတော်စခန်း၄ခုမှာကိုလုံနေရပြီးမိသားစုအတွက်နေထိုင်ဖို့တိတာခမ်းမရှိသလိုစုပြုံနေထိုင်ရပါတယ်။စစ်ရှောင်များစုဟာအင်္ဂါကားကြီးရွာ၊နန်ပြူရွာ၊နန်ကုန်းမော်၊သံပလာမော်၊ဝမ်ပလာမော်ကတိတာခမ်းရွာသားတွေဖြစ်ကြပြီး2019ခုနှစ်ဇွန်လတွင်မှာတပ်မတော်ကနေနေထိုင်ခွင့်မပြုတော့လို့နေရာကနေစွန့်ခွာလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်။
ဖေဖော်ဝါရီလ၁၇ရက်နေ့မှာကြာရောက်တဲ့နစ်ခွန်၂၀မြောက်ကရင်အမျိုးသားနေအခမ်းအနားကိုအေယဝရီတိုင်းဒေသကြီးမြောင်မြမြို့နယ်လုံဆိုင်ရာပထမဦးဆုံးအကျိန်အနေနဲ့မတော့ချောင်းကျေးရွာမှာကျင်းပပါတယ်။အဲ့ဒီအခမ်းအနားမှာကရင်လူထုလေးထောင်နီးပါးတက်ရောက်ပြီးKNU ဘဟုကော်မတီဝင်တွေလည်းတက်ရောက်တဲ့အပြင်အေယဝရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကလည်းတက်ရောက်ခဲ့ပါတယ်။ကရင်လူမျိုးဖ ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီကျွန်းဝင်ကြီးချုပ်ဟောင်းမန်းကျော်နီကနေမိန့်ခွန်းပြောဆိုခဲ့ပါတယ်။1948ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာကရင်လူထုတွေကနေကရင်ပြည်ရရှိဖို့နဲ့တန်းတူအခွင့်ရေးရရှိဖို့ဖတ်စာပတ်လအစိုးရစီမှတောင်းဆိုဆန္ဒပြတဲ့နေ့ကိုအစွဲပြုပြီးကရင်အမျိုးသားနေ့အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်။
အခုတင်ပြလာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာပြီးခဲ့တဲ့အင်္ဂါနေ့မှာတနင်္ဂနွေနေ့တစ်ခါထိုက်ခိုက်မှုရစေးသဘောတူစာချုပ်
NCA လက်မှတ်ရေးထိုးမှုကအရင်သဘောတူညီချက်တွေထက်ပိုပြီးခိုင်မာတယ်လို့မွန်သေးတာလုံဆိုင်ရာဒီမိုကရေစီပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မိုးကအခုလိုပြောပါတယ်။ရခင်ထောင်996မှာထောက်ဆက်နှစ်ကထိုးတဲ့လက်မှတ်ချက်ကိုဒီကနေ့ထိုးတဲ့လက်မှတ်ကမွန်ပြည်ပါတီအတွက်ပုံရိပ်ခိုင်မာမယ်လို့ကျွန်တော်မြင်တယ်။
NCA လမ်းကြောင်းနောက်ဆုံးမှာလက်နက်နဲ့ဒီမိုကရေစီလဲလှယ်တဲ့အဖြစ်နဲ့ပဲအဆုံးသတ်မှာကိုစိုးရိမ်နေရတယ်လို့လည်းမွန်ပြည်သက်ပါတီနေနဲ့ NCA ဆိုးစီးတဲ့နောက်ပိုင်းမှာလက်ရှိထိုးနှစ်ပြည်တာဖြစ်တဲ့လက်နက်ကန်အင်အားကြီးအဖွဲ့အစည်းဖြစ်ပွဲနဲ့ဖြစ်ဖြစ်သက်သာပူးပေါင်းပြီးဆောင်ရွက်ခွင့်ရှိရမှာဖြစ်တဲ့အတွက်အထုပ်အဖြစ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့မြ
ဒီကနေ့ကျွန်တော်တို့ရဲ့မွန်ပြည်သူတပ်ဦးဟာ1958ခုနှစ်မှာလက်နက်နဲ့ငင်းချမ်းရေးလဲလှယ်ခဲ့ပြီးတဲ့နောက်မှာမွန်ပြည်တပ်ပါတီပေါ်ထွက်လာပါတယ်။အခုလိုမွန်ပြည်တပ်ပါတီ NCA လက်မှတ်ရေးထိုးတဲ့အပေါ်ပြည်တွင်းပြည်ပကမွန်ဖွဲ့စည်းတွေစိုးရိမ်မကင်းမှုတွေလည်းဖြစ်ပွားနေပါတယ်။ဆက်ပြီးတော့86နှစ်ပြည်ပြောင်စုနဲ့အခမ်းအနားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြူသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြီးကြေခမ်းအနားစွာကျင်းပခဲ့ပါတယ်။
ပင်လုံမြို့ပြည်ထောင်စုနှင့်အခမ်းအနားကျင်းပရခြင်းနှင့်ပတ်သက်ပြီးပင်လုံမြို့ပြည်ထောင်စုနှင့်အခမ်းအနားကျင်းပရေးကော်မတီဝင်တောင်ကြီးမြို့ကNLD ပါတီဝင်ဦးအောင်ကျော်နိုင်ကအခုလိုပြောပါတယ်။
ပင်လုံကိုတကယ်လို့ပြည်ထောင်စုရဲ့စတင်ပေါက်ဖွားရာဒေသဖြစ်တဲ့အတွက်ဒီNLD ကနေမှာလူငယ်တွေဟိုဟာဒီမှာစုံစည်းပြီးတော့လေဒေသခံတိုင်းအနားတွေရောအကုန်လုံးပေါ့နော်အားလုံးစည်းစည်းချင်းချင်းနဲ
She target a Katiko Wood, account him upon a needle, Kesa, and Yan, she did a Surepo Male, a Kulu Webono, Allah to look at the Usa on a baby pier, the Dirama, Uma Sajita, the baby pier, Uma, the Amadia, or Tinjan came at Amya, Joe Pune, the Kuku Bono, Losan and came in swim, but we roll a Joe Shime, Lutin or Mimare.
Diana Lunemia, Yellow Shani, the Chen Lunga Council, my Mangaro, Below Satan, Pito Suti, so ye account a poor portrait, Leshi and Ayani, the party, a soyama, the water, Piwa Polo, a jang, Josu, like Bade.
Tomorrow, Dean, Below Yoma, Diana Lunina can look, no map on my tomorrow, can't work at all, let tomorrow, Amina and Mayani, a pit there. Below Satasu, a second Zamua.
ပိုင်းနာလူငယ်တိုင်းမှာရှိပြီနဲ့ဒီဟာကိုအကောင့်ထဲပေါ်ဖို့ကတော့လက်ရှိမှာအာဏာရှိနေတဲ့အစိုးရပုံမှာရောလက်ရှိမှာအာဏာရနေတဲ့ပါတီပုံမှာရောစိတ်တဘောထားပြီးဝါဖို့လိုအပ်တယ်အခုနှစ်ပင်လုံမျိုးခုနှစ်ဆက်တနှစ်ပြည့်ပြည်ထောင်စုနှစ်အခမ်းအနားကိုရှမ်းပြည်နယ်အစိုးရကဖေဖော်ဝါရီလ၁၂ရက်နေ့မနေ့ပိုင်းကကျင်းပခဲ့ပြီးမြန်မာတိုင်းနိုင်ငံလုံးကNLD ပါတီတဲ့အခမ်းအနားနဲ့၁၃ရက်နေ့မနေ့ပိုင်းကဘူချော့အောင်ဆမ်ဝင်းနေ့အဆက်ရှိအခမ်းအနားတွေပြုလုပ်ခဲ့ကြပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင် မွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့တိုင်နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွတ်တော်ကပက်စီလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့
တင်ဆက်သွားမယ်တန်ရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ဒါရင်သတင်းလွာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစဆုံးကိုအတန်နှင့်တိမ်ပြပြခြင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ25 kHz 933ကလိုင်းဒိုမီတာ32 kHz 11803ညတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ကမှကျမရင်းတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပြီးမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကကိုလိုင်းဒိုမီတာ32 40 48တို့နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ကနေပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုတောက်ကြနေညာပဲထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။မြန်မာပြည်သူဖလော်ရီယာပြည်နယ်ကထက်တန်းကျောင်းတစ်ယောက်မှနောက်ဆုံးအကျဉ်းဖြစ်ခဲ့တဲ့လူစုလိုက်ပြုံးလိုက်ပြစ်ခတ်တဲ့ပြက်ခံရမှုကိုကျူးလွန်သူဖြစ်ဆွဆဲခံထားတဲ့အသက်19နှစ်အရွယ်ကျောင်းသားအောင်ကိုဒီကနေ့ပထမဆုံးအကျဉ်းရုံးထုတ်စစ်ဆေးဖို့ရှိနေပါရဲ့။ဖလော်ရီယာပြည်နယ်တောင်ပိုင်းကထက်တန်းကျောင်းမှာ rifle threat တစ်လက်နဲ့ကျောင်းသားတွေဆရာတွေကိုပြစ်ခတ်ခဲ့သူဖြစ် Nicholas Cruz ကိုကြိုတင်ချန်စီတပ်ဖြတ်မှု18မှုနဲ့လည်းအာဏာပိုင်တွေတရားစွဲဆိုထားပါ။မိုင်အမီမြို့မြောက်ဘက်ကီလိုမီတာ90လောက်ကပတ်ကလန်မြို့က Marie Joy Stoneman Douglas ထက်တန်းကျောင်းမှာမနေ့တုန်းကပြစ်ခတ်မှုပြီးမှပဲအာဏာပိုင်တွေကသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။တောင်အာဖရိကသမ္မတအဖြစ်အာဖရိကမျိုးသားကွန်ဂရက် ANC ပါတီခေါင်းဆောင်ကိုလွှတ်တော်ကဒီကနေ့ပဲတရားဝင်ရွေးချယ်တင်ပြလိုက်ပါတယ်။ကိတ်တောင်မျိုးတော်ကလွှတ်တော်မှာသမ္မတအဖြစ်အမြင့်ဆုံးတင်သွင်းခံရသူတူရဲတာရှိရကြောင်းမဲခွဲဆုံးဖြတ်ဆရာမလို့ပဲတင်ပြောက်လိုက်တာဖြစ်ကြောင်းလည်းတရားသူကြီးချုပ်ကအခမ်းအနားကိုတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလေးကိုပြောဆိုခဲ့တာပါ။အီသီယိုးပီးယားနိုင်ငံမှာနိုင်ငံရေးတင်မမှုတွေရောပါစီဝင်နဲ့ပြည်ရင်ပြောင်းလဲချိုးဖောက်မှုတွေရှစ်တိုးဆောင်ဖို့ရည်ရွယ်ပြီးယာရုကနှုတ်ထွက်တော့မှဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ဖြစ်နေရောအာနာယညွန်မောင်းဖွဲ့ရဲ့အုပ်ချုပ်တော်ဝန်ကပါနှုတ်ထွက်မှဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကဒီကနေ့ပဲနိုင်ငံပိုင်သတင်းကနေကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြပ်ရေးလုပ်ငန်းတွေကိုပြည်ရင်ပြောင်းလဲမဲ့အစီအစဉ်တွေကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့လာလာရှိနေပါရဲ့။လူမှုကြီးကြပ်ဆိုင်ရာဥရမူကျန်တရက်ကိုတော့သဘောတူညီမှုရရှိထားတဲ့အကြောင်းမနေ့နောက်ပိုင်းကပဲ Republican နဲ့ Democrat လွှတ်တော်အမှတ်16ကလည်းကြေညာထားတာ
ပါ။ဂျာတာပရိနေညာပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညာအစီအစဉ်ထုတ်လွှင့်ရေးမှုကမတ်တိန်ဂီထိုက်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brighter ဆောင်ရွက်ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆောင်မျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.